တနက်စာနဲ့ရင်ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအတန်းလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။အခုတင်ဆက်ပေးသောမယ့်သတင်းတွေကတော့နိုင်ငံတကာတင်ယိုးဖြင့်တင်ကြားသောကျောင်းများမှပြည်တွင်းအစိုးရကျောင်းများသို့ရွှေ့ပြောင်းလိုသူတွေအတွက်ပေးမန့်တက်စ်ဖြေဆိုရန်ရှောက်လွှာခေါ်ယူတယ်ဆိုတဲ့သတင်း။နိုင်ငံပိုင်းမီဒီယာကြော်ညာတွေကိုပိတ်ပင်မဲ့ Facebook သတင်းနဲ့ Blood Out Tuesday လှုပ်ရှားမှုထဲပါဝင်လာတဲ့ Spotify, Apple Music, YouTube နဲ့ Amazon ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့နိုင်ငံတကာတင်ယိုးဖြင့်တင်ကြားသောကျောင်းများမှပြည်တွင်းအစိုးရကျောင်းများသို့ရွှေ့ပြောင်းလိုသူတွေအတွက်ပေးမန့်တက်စ်ဖြေဆိုရန်ရှောက်လွှာခေါ်ယူဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနအောက်ရှိအခြေခံပညာကျောင်းများနှင့်ဝန်ကြီးဌာနမှခွင့်ပြုထားသောကိုယ်ပိုင်ကျောင်းများသို့ပြောင်းရွှေ့တင်ကြားလိုတဲ့နိုင်ငံတကာကျောင်းတွေနဲ့နိုင်ငံတကာတင်ယိုးနဲ့တင်ကြားနေသောပြည်တွင်းပုဂ္ဂလိကကျောင်းများမှကျောင်းသားကျောင်းသူများအကြောင်းအမျိုးမျိုးဖြင့်ပညာဆက်လက်သင်ကြားလိုသူတွေအတွက် payment tax ဖြေဆိုရန်ရှောက်လွှာခေါ်ယူနေတယ်လို့သိရပါတယ်။ရှောက်ထားလိုသူတွေဟာမိမိအောင်မြင်ခဲ့တဲ့ level အရာတက်ရောက်သင်ကြားလိုသောအတန်းရဲ့တစ်စနစ်အတန်း payment tax ကိုဖြေဆိုရမှာဖြစ်ပြီးတော့ပညာရေးဝန်ကြီးဌာနရဲ့အတန်းအလိုက်သတ်မှတ်ထားသောသင်ရိုးညွှန်းတန်းအတိုင်းဘာသာရပ်များကိုဖြေဆိုရမှာပဲဖြစ်ပါတယ်။ဖြေဆိုလိုသောအတန်းနဲ့ကျောင်းဝေးတက္ကသိုလ်အရာအသက်ကိုင်းညီမှုရှိရမှာပဲဖြစ်ပါတယ်။ရှောက်လွှာတွေကိုတိုင်းဒေသကြီးဖြီးနဲ့ပညာရေးမှုယုံတွေမှာဇွန်လ19ရက်မှစတင်ကအခမဲ့ထုတ်ယူနိုင်ပြီးတော့ဇွန်လ26ရက်နောက်ဆုံးထားပြန်လည်တင်သွင်းရမှာပဲဖြစ်ပါတယ်။ရှောက်လွှာနဲ့အတူမိမိတက်ရောက်ခဲ့တဲ့ကျောင်းမှာဖြေဆိုအောင်မြင်ပြီးတဲ့ level အတွက်ကျောင်းထောက်ခံချက်မူရင်သို့မဟုတ်အောင်လက်မှတ်မူရင်မွေစရင်သို့မဟုတ်အသက်အတွက်ထောက်ခံချက်မူရင်တို့ကိုပူးတွဲတင်ပြရမှာပဲဖြစ်ပါတယ်။ဆောင်မွေးကိုတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်အစိုးရအဖြစ်ခရိုင်ရုံးဆိုင်ရာမြို့တွေမှာဇူလိုင်လ4ရက်မှ6ရက်အထိဖြေဆိုရမှာဖြစ်ပြီးတော့အသေးစိတ်ကိုရှောက်လွှာထုတ်ယူတင်သွင်းခဲ့တော့တိုင်းဒေသကြီးပြည်နယ်ပညာရေးမှုယုံတွေကိုဆက်သွယ်မေးမြန်းနိုင်မှာပဲဖြစ်ပါတယ်။ဆက်လက်ပြီးနိုင်ငံပိုင်မီဒီယာကြော်ညာတွေကိုပိတ်ပင်မဲ့ Facebook ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Facebook ဟာဒီနှစ်နွေရာသီအတွင်းအမေရိကန်အတွင်းနိုင်ငံပိုင်မီဒီယာတွေကကြော်ညာဝယ်ယူမှုကိုစတင်ပိတ်ပင်မယ်လို့ပြောခဲ့ပါတယ်။နိုင်ငံပိုင်မီဒီယာတွေက Post နဲ့ကြော်ညာတွေကပွင့်လင်းမြင်သာမှုရှိစေဖို့ Level အသစ်တွေကိုဖြန့်ချိပါမယ်။မှားယွင်းစွာ Level တက်ခံရတဲ့မီဒီယာတွေအယူခံဝင်နိုင်တယ်လို့သိရပါတယ်။နိုင်ငံရဲ့ချာအစိုးရကကြော်ညာကိုအသုံးပြုပြီးအမေရိကန်ကသုံးစွဲသူအပေါ်လှည့်စားထားတဲ့အကြောင်းအရာတွေကိုအားပေးနေတဲ့ဥပမာများစွာမမြင်ရပေမဲ့2020ရွေးကောက်ပွဲမတိုင်မီကာကွယ်မှုများစွာပြုလုပ်ထားတာဖြစ်တယ်လို့ Facebook လုံခြုံရေးအကြီးအကဲဖြစ်သူကပြောခဲ့ပါတယ်။နိုင်ငံပိုင်မီဒီယာတွေဖြစ်တဲ့ Russia ရဲ့ Sputnik, တရုတ်ရဲ့ People's Daily, Iran ရဲ့ Tasnet New Agency နဲ့အခြားမီဒီယာတွေကိုlevel ကတ်ထားတာတွေကိုအမေရိကန်သုံးဆွဲသူတွေမြင်တွေ့ရမှာဖြစ်တယ်လို့လည်းသိရပါဗျ။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Blood Out Tuesday လှုပ်ရှားမှုထဲပါဝင်လာတဲ့ Spotify, People Music, YouTube နဲ့ Amazon ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။နာမည်ကျော် streaming ဝန်ဆောင်မှုတွေဖြစ်တဲ့ Spotify, Apple Music, Amazon Music နဲ့ YouTube Music တို့ဟာထူးခြားတဲ့ playlist တွေတိတ်ဆိတ်မှုအခိုက်အတန့်နဲ့လူမှုရေးမီဒီယာ Blood Out တွေနဲ့Blood Out Tuesday ကိုထောက်ပံ့ခဲ့ပါတယ်။အခုအစီအစဉ်ကရဲတွေရဲ့အကြမ်းဖက်မှုကိုဆန္ဒပြသပြီး Joe Flight ကိုဂုဏ်ပြုခဲ့တာပဲဖြစ်ပါတယ်။အခုအစီအစဉ်ကရဲတွေရဲ့အကြမ်းဖက်မှုကိုဆန္ဒပြသပြီး Joe Flight ကိုဂုဏ်ပြုခဲ့တာပဲဖြစ်ပါတယ်။ Joe Flight ဟာရဲတွေရဲ့မလိုအပ်ဖဲအင်အားသုံးမှုကြောင့်တည်ဆုံးခဲ့ပြီးတော့ကမ္ဘာတဝန်းနဲ့ American မြို့တော်တွေမှာကန့်ကွက်ဆန္ဒပြသနေကြပါတယ်။Spotify အနေနဲ့ playlist နဲ့ podcast တွေရေးချဲ့ဖို့10မိနစ်နဲ့46စက္ကန့်တိတ်ဆိတ်ပေးပါမယ်။အချိန်ပမာဏက Minnesota ရဲ့အရာရှိဟောင်း Derek Chauvin က Fright Levin ကိုဒူးနဲ့ဖိထားတဲ့အချိန်နဲ့ညီမျှပါတယ်။ Apple Music ရဲ့ပုံမှန်လုပ်နေကြ Beef One Radio အစီအစဉ်လည်းဖြတ်သိမ်းထားပါတယ်။လူမဲအစော်တွေရဲ့တခြင်းကိုထုတ်လွှင့်လျက်ရှိပါတယ်။ဒါအပြင် 4S by F ဆိုတဲ့ playlist တစ်ခုကိုရည်ညွှန်းနေပါတယ်။ဆန္ဒပြသမှုကိုထောက်ခံတဲ့စာမျက်နှာကိုသုံးဆွဲသူတချို့မြင်ရပါတယ်။ Amazon Music ကတော့လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့ Twitch လုပ်နေပြီးလူမှုရေးမီဒီယာသုံးဆွဲသူကို တရရက်တန့်ခဲ့ပါတယ် YouTube Music ကလည်းတရဝင် Twist ကနေထောက်ခံတဲ့ Twist တစ်ခုထုတ်ပြန်ခဲ့ပါတယ်လူမျိုးရေးခွဲခြားမှုနဲ့အကြမ်းဖက်မှုကိုပူးပေါင်းဆန့်ကျင်ဖို့စာနာထောက်ထားဥပဒေထိန်းသိမ်းရေးစင်တာကိုဒေါ်လာ100,000လူကိုကတိပြုထားတယ်လို့လည်းသိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ဆာနယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဦးဝေမြင့်မှာပါ